ပြောင်းရဲ့တွင်းကုန်ကအပြန်အလှန်စစ်ချက်မှုတွေတွန်းပြဆန့်ကျက်ခဲ့မှုနဲ့ပတ်သက်ပြီးနောက်တစ်မျိုးစဉ်းစားမိတယ်လို့အမေရိကန်သမ္မတအတွင်းထံကတင်းကြပ်ညင်းမှပြောပါတယ်။ဒါပေမဲ့သမ္မတဆိုလိုတာကတရုတ်အပေါ်မှာအခုထပ်ပိုပြီးအခွန်မကောက်မှုရာကိုပြောတာဖြစ်တယ်လို့သမ္မတအင်ဂျီရောကအမြန်ပြန်ပြီးရှင်းလင်းခဲ့ပါတယ်။အမေရိကန်သမ္မတရဲ့အစောပိုင်းတုန်းကတရုတ်တွင်းကုန်တွေအပေါ် တွင်းကုန်ကစီးကျက်မှုကိုလက်တုံ့ပြန်တဲ့အနေနဲ့တရုတ်ဖက်ကဒေါ်လာ85ဘီလီယံတန်ဖိုးရှိအမေရိကန်ပို့ကုန်တွေအပေါ်အခွန်တိုးကောက်မယ်လို့ကြေညာခဲ့တာပါ။တရုတ်ဖက်ကဒီလိုကြေညာခဲ့ပြီးတဲ့နောက်ကမ္ဘာ့စီးပွားရေးဥဆောင်နိုင်ငံတချို့ရဲ့ တရုတ်ထုတ်ကုန်တွေအပေါ်တွင်းကုန်တွင်းမြင့်ခဲ့တာပါ။တနင်္ဂနွေနေ့ကဗြိတိသျှဝန်ကြီးချုပ်တဲ့ဘော်ရစ်ဂျွန်ဆန်နဲ့မနက်ခင်းစာဆိုင်တွေ့ဆုံကြတဲ့ပွဲမှာသတင်းထောက်တအုပ်ကသမ္မတထရန့်ကိုတရုတ်နဲ့တွင်းကုန်ကိုလက်တုပ်ပြန်စီးကျက်နေမှုအတွက်စိတ်မကောင်းဖြစ်မိပါသလားလို့မေးမြန်းခဲ့တာမှာသမ္မတထရန့်ကပေးစာရာပေါ်ဖြစ်ချင်လဲဖြစ်မယ်အားလုံးနဲ့ပတ်သက်ပြီးသူ့မှာနော အခြေအနေကြီးများမလားဆိုတဲ့မေးခွန်းကိုတော့သူ့အနေနဲ့လှုပ်ချင်ရင်လှုပ်ခွင့်ရှိတယ်ဆိုသမရထွန်းကဖြေကြားခဲ့ပါတယ်